ရန်ကုန်မြို့ရဲ့ရုံးခန်းကြီးတစ်ခုထဲမှာတော့ဆရာဝန်တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေဖုန်းကိုစီနဲ့အလုပ်များနေကြပါတယ်။ဖုန်းဆက်တဲ့သူကဆက်ကိုပုံကိုဓာတ်ပုံရိုက်ပြီးတော့ Viber ကပို့တဲ့သူကပို့နဲ့ပြာရာခတ်နေကြတာပါ။သူတို့တွေကလူပေါင်း 9,000 လောက်ကိုလိုက်ရှာနေကြတာပါ။ပြီးခဲ့တဲ့ဩဂုတ်လ 10 ရက်နေ့ကနေ 21 ရက်အတွင်းစစ်တွေကနေရန်ကုန်ကိုလေရင်မျိုးစုံစီးလာတဲ့လူတွေကိုရှာနေကြတာပါ။အဲ့ဒီကာလတုန်းကအဲ့ဒီဘက်မှာကိုဗစ်ရောဂါပိုကူးစက်မှုတွေပေါ်ပေါက်ခဲ့တာကိုအဲ့ဒီပြန်လာတဲ့လူ 9,000 ကျော်မှာပိုးရှိတဲ့သူတွေပါလာခဲ့ရင်ရန်ကုန်ကကြပြီမဟုတ်လား။ဒီတော့လေရင်စီးရင်ပေးထားတဲ့ဖုန်းနံပါတ်တွေကနေဆက်ကြတာပေါ့ဗျာ။ဖုန်းနံပါတ်ဆိုတာကအမှန်ပေးတဲ့သူရှိသလိုမပေးတဲ့သူလည်းရှိမှာပေါ့။ဒီကြားထဲမှာဖုန်းပျောက်သွားတဲ့သူတွေဖုန်းနံပါတ်အသစ်လဲသွားတဲ့သူတွေရှိနိုင်ပေမဲ့တဝက်လောက်ကဖုန်းမကင်ကြဘူးလေ။ဖုန်းကိုင်းတဲ့သူတွေရှိပြန်တော့ဟယ်လိုဦးတန်တို့ပါလားခင်ဗျာဟုတ်ပါတယ်ဗျဟုတ်ပါတယ်ကျွန်တော်ကျမရေးဝန်ကြီးဌာနကဒေါက်တာဘသူပါစစ်တွေကခင်ဗျာပြန်လာခဲ့တယ်ဆိုးဆိုဆိုလိုက်တာနဲ့ဖုန်းမနေတဲ့ဖုန်းမနေတဲ့ဆရာရေးဆိုပြီးတော့ပြေးပါရောတယ်ဆရာဆရာမတွေဆိုတာကအလွန်အဟောက်တန်တယ်ဆိုပြီးတော့စိတ်ထဲမှာစွဲနေကြတာဆိုတော့အခုလိုချိုးချိုးတာတာလေးဖုန်းခေါ်လိုက်ရင်ဟာဆရာဝန်တန်မဟုတ်ပါဘူးမယုံဘူးဓာတ်ပုံပြားဆိုလို့နှကြက်ကလေးကိုင်းပြီးတော့ကျွန်တော်ဆရာဝန်တယောက်ပါဆိုပုံပို့ပေးရတာလည်းရှိတဲ့တန်းဟောက်လိုက်ရင်တော့ချက်ချင်းယုံမပေါ့ဗျာအဲ့ဒီလိုမယုံနာရှိသလိုတီးတီးကြီးနဲ့ဖုန်းချပြေးတာတို့မဖြေနိုင်ဘူးညင်းတာတို့တွေလည်းကြုံရပါသေးတယ်တဲ့ဖုန်းခေါ်တာတွေပဲဟုတ်ပါမလဲဗျာသတင်းစာထဲမှာနံပါတ်စင်းင်းနဲ့ထဲ့ကြော်ညာတာတောင်ဖာတိဖာတာနေကြတာပဲဗျို့ကွာရန်တင်းဝင်မှာကြောက်ကြတကူကွာရန်တင်းဝင်ရပြီဆိုရင်21ရက်အလုတ်ပြက်အကင်ပြက်တိတ်တိတ်လေးနေရမှာမဟုတ်လားဒီတော့ပြေးတဲ့သူကပြေးပုန်းတဲ့သူကပုန်းဖြစ်တဲ့ပေါ့ဗျာအဲ့ဒီပြန်လာတဲ့သူတွေထဲမှာရခိုင်လဲပါမယ်ဗမာလဲပါမယ်တရုတ်လဲပါမယ်နိုင်ငံခြားသားလဲပါခြင်းပါမယ်လူမျိုးဘာသာမျိုးစုံလဲပါခြင်းပါမယ်ကိုဗစ်ရောဂါပိုးဆိုတာကလူမျိုးဘာသာအဖြူမဲမခွဲကြပဲလူဖြစ်တာနဲ့ကူးတဲ့အမျိုးမျိုးသူတို့တွေကအချို့မှာပိုးပါလာနိုင်တဲ့သူလဲရှိနိုင်တာပဲဗျာရန်ကုန်ဆိုတာကတနိုင်ငံလုံးမှာရှိတဲ့လူဦးရေရဲ့ဆယ်ပုံတစ်ပုံကြော်ကြော်နေကြတာပါကချင်ကလာတဲ့သူတွေလဲရှိမယ်ကယားကလာတဲ့သူတွေလဲရှိမယ်ပြောရရင်ကချင်ကရကရင်ချင်းမွန်ပမာရခိုင်ရှမ်းအကုန်နေကြတာမဟုတ်လားဒီတော့ကားဆိုလဲကြက်ရထားဆိုလဲညက်မြို့ထဲမှာလမ်းလျှောက်တာတာတော့မှတယောက်ဖက်နဲ့တယောက်မနှင်းမီအောင်တိုင်းကွယ်လေးနဲ့နှင်းပြီးတော့ရှောက်ရတကိုရန်ကုန်သာပိုးကူးပြီဆိုရင်ထိရခတ်မပေါ်ဗျာအခုတော့မှရန်ကုန်မှာဟိုနားမှာပိုးတွေးလို့တိတ်အဝါကြီးတွေနဲ့အိမ်ကိုကတ်သွားဒီနားမှာပိုးတွေးလို့တိတ်အဝါကြီးတွေနဲ့အိမ်ကိုလော့ဒေါင်းချသွားတိတ်အဝါကတ်အိမ်တွေတဖြည်းဖြည်းများလာလိုက်တာများမောင်တန်နိုးတို့ပတ်ဝန်းကျင်မှာတော့၃လ၅လုံးရှိနေပါပြီဗျာတနိုင်ငံလုံးကလူတွေလာနေကြတာဆိုတော့ရန်ကုန်ကနေသူတို့ဒေသစီသူတို့ပြန်သွားရင်တနိုင်ငံလုံးပိုးကူးနိုင်တော့အခက်သားမဟုတ်ပါလားဗျာကိုဗစ်ရောဂါပိုးဆိုတာပိုးရှိနေတော့အများစုလက္ခဏာမပေါ်ကြတော့ကိုကျန်းမာနေတာပဲဆိုပေါ်လို့မရဘူးဗျို့ကိုကကျန်းမာနေတယ်ဆိုပေမဲ့ကိုစီကနေရောဂါအခံရှိတဲ့သူတွေစီကူးသွားလို့သူတို့တစ်ခုခုစိုးစိုးဝါးဝါခံစားရရင်ကိုပဲစိတ်မကောင်းဖြစ်ရမှာပေါ့ဗျာဒါပေမဲ့ကိုမှပိုးစိတ်ခံထားရတာတော့အဖြေမရခင်လေရင်နဲ့ပြန်ပြေးတဲ့သူလည်းရှိသေးတယ်ဗျာဟောပိုးရှိတယ်လဲဆိုတော့လေရင်တစ်စင်းလုံးကွာရန်တင်းဝင်ရနဲ့လေရင်ပေါ်ပါလာတဲ့ကို့ဒေတာကိုကူညီဖို့လာတဲ့ဆရာဝန်တွေသူနာပြုတွေပြဋိဒ္ဓသမားတွေပါဝင်ရတော့ကို့ဒေတာပဲနစ်နာတဘောဗျာလေရင်နဲ့လာတဲ့သူပဲရှာသလားဆိုတော့လေရင်စီးတဲ့သူတွေကိုပဲဆက်သွယ်လို့ရလို့ပါတဲ့ကားနဲ့လာတဲ့သူတွေတောင်အချို့ဆိုရင်ကို့အသည့်စိတ်နဲ့ကိုတက်ဆိုင်ရာကိုအကြောင်းကြားပြီးတော့ကွာရန်တင်းဝင်ကြသေးတာပဲမဟုတ်လားဈေးကြီးတဲ့လေရင်မြန်ကြီးကိုစိန်ကြကြစီးပြီးတော့အချိန်တိုတိုနဲ့လာနိုင်တဲ့တထေးမင်းတွေကဘာလို့ပုံနေရပါတလဲဗျာတကယ်တမ်းတော့ကို့မှာပိုးရှိတယ်ဆိုရင်လည်းရှက်စရာမဟုတ်ပါဘူးဗျာဒါကလူတိုင်းကူးနိုင်တဲ့ယောဂပိုးတစ်ခုပါပြန်ပြီးတော့လေပျောက်ကင်းနိုင်တဲ့ယောဂါပါပဲ21ရက်ကွာရန်တင်းဝင်ရတာလဲကြောက်เสียရမဟုတ်ပါဘူးအလုတ်ပြက်အကင်ပြဲဆိုပေမဲ့ကွာရန်တင်းမဝင်လို့တနိုင်ငံလုံးလော့ဒေါင်းချရတဲ့အဆင့်ထိရောက်သွားရင်စီးပွားရေးတွေထိလာရင်ကိုယ်တင်မကဘူးတနိုင်ငံလုံးထိနိုင်တာပဲဗျာပိုးရှိတဲ့နေရာကလာတယ်ပိုးရှိဖို့အလားအလာများတယ်ပိုးရှိနိုင်တယ်လို့တန်တရားရှိရင်ကွာရန်တင်းဝင်လိုက်ရတဲ့21ရက်ကဒေသတစ်ခုလုံးနိုင်ငံတစ်ခုလုံးမှာရှိတဲ့လူတွေကိုကယ်တင်လိုက်တာပါပဲတကယ်တမ်းရှက်ရကြောက်ရမှာကကို့မှာပိုးရှိနိုင်တာကိုတိတိနဲ့အတ္တကိုအခြေခံဇွတ်ညင်းပယ်ပြီးအခုလိုပုန်းခိုတဲ့သူတွေသူတို့ပြန်လာတာကိုတိတိနဲ့သက်ဆိုင်ရာကိုအကြောင်းမကြားတဲ့မိသားစုဝင်တွေနဲ့အပေါင်းအသင်းတွေပါပဲသူတို့တွေသာတာဝန်တိတိတာဝန်ရှိရှိနဲ့သက်ဆိုင်ရာကိုဆက်သွယ်လာမယ်ဆိုရင်ကိုဗစ်ရောဂါပိုပြီးတော့ပြန့်နှံ့မယ်အရေးတစ်ခုဖေးအေးရတာပေါ့ဗျာနောက်တစ်ခုကဆက်ပုန်းလို့ဥပဒေအရအရေးယူခံရရင်ဒီကိုဗစ်ကြီးပြီးသွားတာတော့မှဝရမ်းပြေးအနေနဲ့ဆက်ပုံးနေဆက်ပြေးနေရရင်ဘယ်ကောင်းမှာမလဲဗျာကိုဗစ်ဝရမ်းပြေးဆိုတဲ့နာမည်တော့ရလာနိုင်တာကို